Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ည9နာရီကနေ10နာရီအထိအစီအစဉ်လေးကိုတော့လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမောမရှင်။ဒီနေ့ညတော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ပိုင်းဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားဖို့အတွက်အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါဒီဆွေးနွေးပွဲကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်တက်ရောက်ပါမယ်သူဘာတွေများဆွေးနွေးနိုင်ချေရှိပါသလဲ
ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်ဖြေသေးချာမပေးဘဲနဲ့နောက်ခုကပြောဆုံးတဲ့အချိန်တွေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ်
မြမလူခွင့်ရေလှူရှားသူဦးအောင်မျိုးမင်းတုံသက်ခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဆစ်ဆန့်ကျင်ရေးအစနာပြနေတဲ့သူတွေကိုဖြိုခွဲမဲ့စစ်တပ်ကိုတော့ KIU တပ်တွေကပြစ်ခတ်ဟန်တားခဲ့ပါတယ်ရင်းချံမျိုးဘက်မှာတော့တပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်၅ဦးကြီးစံထိမှန်ပြီးတော့တဦးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့ရန်ကုန်မြို့မှာတော့လူရာနဲ့ခြေပြီးတော့ဆန္ဒထုတ်ဖော်လမ်းကားတွေပေါ်ထွက်ပြီးခြေတက်ဆန္ဒပြခတ်ကြပါတယ်နောက်ထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ရဲ့စစ်ရေးရင်တစင်းကိုတော့မြန်မာစစ်တပ်ကပြစ်ခတ်ခဲ့တဲ့အနေအထားရှိပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့သတင်းပတ်စင်ခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရေးဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာလူမှုအတွက်ကောင်းကျိုးဖြစ်မဲ့သဘောတူညီချက်တခုရလာနိုင်တယ်လို့အရှေ့တောင်အာရှနိုင်ငံတွေကမျှော်လင့်ထားတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ
်။ Kedua pemimpin berharap pertemuan ALM besok
တနက်ဖြန်မှာပထမဆုံးကျင်းပမယ့်အစည်းအဝေးကနေမြန်မာပြည်သူလူထုအထွတ်အထိပ်ဖြစ်မဲ့သဘောတူညီချက်တွေရနိုင်မယ်လို့အာဆီယံကောင်ဆောင်တွေကမျှော်လင့်ထားကြပါတယ်။မြန်မာပြည်သူတွေအထွတ်အရေးကြီးတာကြောင့်ဒီအစည်းအဝေးကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့ပါတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာဆူဒီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဒီလိုတိမ်မွေ့တဲ့အခြေအနေကနေမြန်မာပြည်သူတွေလွတ်မြောက်နိုင်ရေးအာဆီယံကောင်းဆောင်လေးကူညီဖို့အခိုင်အမာဆုံးဖြတ်ထားတယ်ဆိုတာအခုလိုလူကိုယ်တိုင်တွေ့ဆုံဆွေးနွေးမှုကထင်ရှားစေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မနေ့ပြန်ဧပြီ24ရက်ဂျကာတာဆန်နိုချင်းနေ့လယ်တနားခွဲမှာအစည်းအဝေးဆက်တင်မှာဖြစ်ပြီးအာဆီယံအလက်ကြာဥက္ကဋ္ဌဘရူနိုင်းဆော်ဘွားဟာဆနာဘိုခီယာကအဖွဲ့မိန့်ခွန်းပြောကြားမယ်ဆိုတာ VOA ကလက်ခံရရှိထားတဲ့အစည်းအဝေးအစီအစဉ်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီအစည်းအဝေးအစီအစဉ်သုံးခုထဲမှာမြန်မာအရေးကတတိယအစီအစဉ်ဖြစ်မဲ့ပုံရှိပါတယ်။ဒီအစည်းအဝေးကိုမြန်မာအပါအဝင်အဖွဲ့ဝင်9နိုင်ငံကနိုင်ငံကောင်းဆောင်တွေတက်ရောက်มาဖြစ်ပြီးထိုင်းဖိလစ်ပိုင်နဲ့လာအိုစ်နိုင်ငံတွေကတော့နိုင်ငံခြားရေးဝန်ကြီးလိုကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်။ညီလာခံကညနေ3နိုင်ခွဲမှာအဆုံးသတ်มาဖြစ်ကြောင်းအာဆီယံတာဝန်ထမ်းတူက VOA အင်ဒိုနီးရှားဌာနကိုပေးပို့လာတဲ့အစည်းအဝေးအစီအစဉ်မှာဖော်ပြထားတာပါ။မြန်မာစစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့စနေနေ့မနက်7:00လောက်မှာဂျကာတာကိုရောက်လာမှာဖြစ်ပြီးညနေပိုင်းမှာပြန်လည်ထွက်သွားမယ်လို့ VOA အနေနဲ့သိထားပါဗါးအာဆီယံညီလာခံကျင်းပနေချိန်မှာပဲဂျကာတာမှာရောက်နေတဲ့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာနဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့အစည်းအဝေးပြင်ပမှာတရားတွေ့ဆုံမယ်လို့လည်းစစ်ကောင်စီနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုက VOA ကိုပြောထားပါဗါးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးအပ်ခွင့်ပြုဖို့မြန်မာစစ်ကောင်ဆောင်ကိုအာဆီယံကောင်ဆောင်တွေမနေ့ပြန်ကျင်းပမယ့်ညလာခမှာတိုက်တွန်းကြလိုက်မယ်လို့တန်တမန်တွေကကိုးကားပြီးတော့ Writers သတင်းမှရေးထားပါတယ်။ဒီညလာခမြန်မာအကြက်အတဲကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းဖို့ပထမဆုံးအခိုင်အမာကြိုးပမ်းနေလို့ရလည်းဖြစ်ပါတယ်။ပို့ပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ဖို့အစည်းအဝေးကိုဒီကပိတ်ကျင်းပမယ်လို့လည်းတန်တမန်နှစ်ယောက်က Writers သတင်းဌာနကိုပြောပါတယ်။အာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာမြန်မာနိုင်ငံတွင်ဆေးဝါးနဲ့စာနာရိက္ခာတွေပေးပို့နိုင်ရေးအကြံဖက်မှုတွေရပ်တန့်ပေးထားဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အထူးကိုယ်စားလှယ်တူခန္ဓာရေးတို့ပါဝင်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကတော့ဒီအစည်းအဝေးမှာမပါဝင်ပါဘူး။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကအဖွဲ့ဝင်နိုင်ငံတချို့ကိုယ်စားလှယ်တွေနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးမယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အာဆီယံကောင်ဆောင်တွေနဲ့ဆက်သွယ်ပြောဆိုရာရှိခဲ့တယ်လို့ NUG ပြောခွင့်ရသူကပြောပေမယ်လို့ထိတ်တိအစည်းအဝေးတက်ရောက်ဖို့တရားဝင်ဖိတ်ကြားတာတော့ရှိမထားသေးဘူးလို့ Writer သတင်းဌာနကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုလူသားသူအပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့စုံစမ်းစစ်ဆေးပေးဖို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ မြန်မာအပါဝင်အဖွဲ့ဝင်ဆယ်နိုင်ငံရှိတဲ့အာဆီယံမှာမြန်မာအရေးစုနှမိတ်ရမတိုင်ခင်မှာပဲဒီကနေ့မှာအေအိုင်ကအခုလိုတောင်းဆိုလိုက်တာပါအာဆီယံအနေနဲ့လူခွင့်ရေးကိုကာကွယ်ဖို့လူခွင့်ရေးတွေဆုပ်ယုပ်ကြဆင်းလာတာနဲ့လူသားချင်းစာနာမှုအကျတဲတွေကိုဖြည့်ဆည်းနိုင်ရေးဦးစားပေးဖို့အေအိုင်ကတောင်းဆိုပါတယ်အကြံဖက်မှုတာစီရေးကုလသမဂ္ဂသဘောတူညီချက်မှာပါဝင်တဲ့အင်ဒိုနီးရှားနို လည်း AI ရဲ့ကြီးညာချက်မှာပြောထားပါတယ်။မြမအရေးအာဆီယံထိပ်တည်အစည်းအဝေးကိုအင်ဒိုနီးရှားကအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာအားလုံးသဘောတူညီချက်နဲ့ဆောင်ရွက်လေးရှိတာဖြစ်တဲ့အတွက်ဒီအစည်းအဝေးကအာဆီယံအတွက်သောစံသချက်ကြီးတစ်ခုလည်းဖြစ်တယ်လို့ AI ရဲ့ဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးအမလင်ဂီကပြညာချက်မှာပြောထားပါတယ်။စစ်တပ်ကြောင့်မြန်မာအကြက်တဲပေါ်ပေါက်လာရတာဖြစ်တဲ့အတွက်အာဆီယံအတွက်သောဒါဟာသမိုင်းဝင်စံသချက်ကြီးတစ်ခုဖြစ်တယ်လို့လည်း AI ရဲ့ပြညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စဟာမြန်မာပြည်တွင်းရေးတက်တက်မဟုတ်တော့ပဲဒေတာရင်းတစ်ခုလုံးထပ်တောင်းကျော်လွန်သွားတဲ့လူအခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တကြီးဖြစ်တယ်လို့လည်းပြောထားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကြက်ကရာမြို့တော်မှာကျင်းပမယ့်မြန်မာအရေးအာဆီယံထိပ်တည်အစည်းအဝေးကိုတက်ဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားပါလို့မြန်မာနိုင်ငံနဲ့ဒေတာရင်းကအရာဖက်လူမှုအဖွဲ့အစည်းတွေတတိပုဂ္ဂလလူပုဂ္ဂိုလ်တွေကဒီကနေ့တောင်းဆိုလိုက်ပါတယ်။အရှိတောင်အာရှနဲ့ကမ္ဘာတစ်ဝန်းကအရာဖက်လူမှုအဖွဲ့အစည်း444ဖွဲ့မြန်မာနိုင်ငံမှာအခြေစိုက်ထားတဲ့အရာဖက်လူမှုအဖွဲ့အစည်း402ဖွဲ့နဲ့တတိပုဂ္ဂလလူပုဂ္ဂိုလ်944ဦးတို့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာအဲ့ဒီလိုတောင်းဆိုထားတာပါ။ကြက်ကရာမှာလုပ်မဲ့အာဆီယံအစည်းအဝေးကိုမြန်မာစစ်ကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြတာဟာပြည်သူတွေကိုလူမျိုးရုံးတက်ဖြတ်နေတဲ့အာဏာသိမ်းစစ်တပ်ကိုတရားဝင်အသိမှပြုလိုက်တဲ့လို့ရဖြစ်တယ်လို့အရက်ဖက်လူမှုအဖွဲ့တွေကပြောပါတယ်။မြန်မာပြည်သူတွေတရားဝင်ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့တော့မြန်မာအကြက်အဲဲကိုအပြေရှာနိုင်မှာမဟုတ်ဘူးလို့လည်းအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။မြန်မာစစ်တပ်ကသူတို့အာဏာသိမ်းယူထားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပုံမရှိပဲလွှတ်တော်အမတ်တချို့ကတော့တေးတန်ချမှတ်နိုင်တဲ့နိုင်ငံတော်တစ္ဆာဖောက်မှုကျူးလွန်နေဆိုပြီးတော့ဆွဆွဲထားတာပါမြန်မာအပေါ်ဩဇာလွှတ်တဲ့အင်္ဂလိပ်တရုတ်နိုင်ငံကတော့အာဆီယံအစည်းအဝေးမှာမြန်မာအရေးကိုအပြေချနိုင်မဲ့တိမ်မွတဲ့နိလန့်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းအာဆီယံအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံမှာဖြစ်ပေမဲ့လို့မြန်မာအရေးကိုတော့သူတို့ကရာဆက်ပြီးတော့ကင်တွယ်ပါလိမ့်မယ်လို့လည်းပြောဆိုထားတာပါ
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 9303ည5.57 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
အာဆီယံညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့နယ်ပြည်သူတချို့ကြားမှာအမြင်မျိုးမျိုးရှိနေပါတယ်။ဧပြီလ24ရက်နေ့မှာကျင်းပမဲ့အစည်းအဝေးမှာမြန်မာစစ်ကောင်ဆောင်နဲ့အာဆီယံကောင်ဆောင်တွေမတွေ့တင်ဘူးလို့မြင်ကြပါတယ်။မြန်မာအကြက်တဲကိုဖြည့်ဆင်းပေးဖို့ကြိုးပမ်းတဲ့နေရာမှာအင်ဒိုနီးရှားကပံ့ပိုးပါဝင်ကူညီပေးစေချင်တာပါ
။ညကူရန်အက်ဖက်တစ်အရိုက်စကန်လကြီး
အင်ဒိုနီးရှားဟာဂုဏ်သိက္ခာရှိပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ကြီးမြတ်တဲ့နိုင်ငံမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အရင်လှုပ်ပြီးသူတို့ပြည်တွင်းရေးကိုကူညီဖြည့်ဆင်းတက်ပါတယ်မြန်မာနိုင်ငံမှာခေါင်းဆောင်အဖြစ်တွေရှိလာတဲ့အခါကျမှသူတို့ကိုဒီမှာဖိတ်ခေါ်ပြီးဆွေးနွေးတက်ပါတယ်လို့ဂျကာတာမြို့ကန်အီဝန်တာရူနာကပြောသွားတာပါမြို့ကန်တချို့ကတော့မြန်မာအရေးဆွေးနွေးမယ်အာဆီယံအစည်းအဝေးကတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ယူဆပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီအာနာတိန်ကြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူ900ကျော်ကြာဆုံးခဲ့ရပြီးတဲ့နောက်မြန်မာအရေးကူညီဖြည့်ရှင်းပေးနိုင်ဖို့နိုင်ငံတကာကဒါကပထမဆုံးအခိုင်အမာကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်ရှင်မြန်မာအရေးအာဆီယံမှာဆွေးနွေးဖို့တရက်အလိုမှာပဲရပ်ပေါင်းတော်ကြမတွေ့ရတဲ့စံသားပြပွဲတွေရန်ကုန်မြို့နေရာအနှံ့မှာတကြောပြန်ပေါ်လာပါတယ်စစ်ကောင်စီတပ်တွေရဲ့တင်းကျပ်တဲ့ဖြိုခွဲမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပေါ်စန္ဒပြပွဲတွေရော့သွားပြီးအခုပြန်ထွက်လာတာပါလူငယ်တွေနဲ့မြို့ကန်တချို့ပူပေါင်းပြီးခြိတဲ့စန္ဒပြခဲ့ကြသလိုမြို့နယ်လိုက်စန္ဒပြစစ်တောင်းငယ်လေးတွေလည်းလာရောက်ပူပေါင်းကြပါတယ်စန္ဒပြသူတွေဟာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်တပ်ကိုကာကွယ်မပေးဖို့ပြည်သူတွေဘက်ကပြေဝါရည်တည်ဖို့တောင်းဆိုကြပါတယ် Takeda, Taokla, Nyaokla, Insane, Takeda, Munere Male, Nizin Poma, Jaja the Bay, Lumet the Bay, Saini the Bay to Sashivale, Mundi Ne Chaiko Mu Wima, Sandapja Web to Huevo Lare Sitaku, Sandapja the Rego, Longjong Ye, you been there, KNU, KNLE, Takai Daja, Nepet Tikai, Tisona Rishide, Lutitagan Rigap Jovale. နေ့စဉ်ဆန္ဒပြသဘိတ်တွေရှိနေတဲ့မြို့တွေကတော့မန္တလေးမြို့ကကျမ်းမာရေးမိသားစုတစ်ပိတ်၊တန်ကတမကတစ်ပိတ်တွေ၊နောက်စမှုစုပေါင်းတစ်ပိတ်နဲ့ကြောက်ကြတစ်ပိတ်တွေရှိပါလေ။ မြန်မာနိုင်ငံမှာဆေးအနာရှင်ကြောက်ကြရင်းတဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးနိုင်ငံတကာအတိုင်းဝန်းကဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့အပေးကူညီကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကကြားသာပေးနေမှာမေတ္တာရပ်ခံခဲ့ပါတယ်။အီရီလာ၂၂ရက်နေ့ကကြားရောက်တဲ့မြေကဘာနေ့ထိမ့်မှဆေးဘင်းမြန်မာ စေဗင်းသပလနက်ဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းဆွေးနွေးပွဲအတွင်းမှာအခုလိုပန်ကြားခဲ့တာပါ။NUGF ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကလည်းဒီခန္ဓာကိုတက်ရောက်ခဲ့ပြီးမြန်မာစစ်အစိုးရကိုမြန်မာပြည်သူတွေနဲ့တူလက်တွဲဆန့်ကျင်သွားဖို့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်။စစ်အာဏာရှင်ကိုအသက်ပြာနာမထားပဲရှေ့ဆန်းကနေဆန့်ကျင်တိုက်ပွဲဝင်နေတဲ့လူင ဒီမိုကရေစီပြန်လည်ထွန်းကားရေးတို့ကိုဆောင်ရွက်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောသွားပါတယ်။မြန်မာစစ်အစိုးရနဲ့ဆက်စပ်နေတဲ့စစ်ပွဲရေးလုပ်ငန်းတွေ၊စစ်ကောင်စားတွေရဲ့မိသားစုတွေနဲ့ဆက်နွယ်နေတဲ့စစ်ပွဲရေးလုပ်ငန်းတွေကို တန်ခတ်ပေးဆိုဖို့ဘဏ်ကောင်တွေပိတ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းကိုဦးကျော်မိုးထွန်းကတောင်းဆိုပါတယ်။ဒါပြင်လူသားချင်းစာနာမှုကူညီရေးချက်ချင်းပေးဖို့စစ်ပေးကြောင့်အိန္ဒိယနိုင်ငံတွေနဲ့တောတောင်တွေထွက်ပြေးနေရသူတွေအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့
အရသားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်နေတာကြောင့်သွေးထွက်တန်ရုပ်ဖြစ်မှုတွေကိုရပ်တန့်စေရေးမြန်မာနိုင်ငံမှာလေးရင်မပြန့်တမ်းရအောင်သတ်မှတ်ပေးဖို့တွေကိုလည်းတောင်းဆိုပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူအားလုံးနဲ့အတူအပြေအဝပူးပေါင်းဆောင်ရွက်ဖို့တောက်ခံအားပေးကြဖို့စားတဲ့အချက်တွေကိုလည်းဦးကျော်မိုးထွန်းကမြစ်တာရက်ခံသွားပါတယ်။ဒီကောင်မှာရှိတဲ့တရားစ တစုတစည်းရဲ့ဆက်လက်လက်တွဲဆောင်ရွက်သွားကြပါဆိုမေတ္တာရက်ခံတိုက်တွန်းလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီဌာနကိုပြည်တွင်းပြည်ပကမြမအရေးတက်ကြွလှုပ်ရှားသူမြန်မာနိုင်ငံသားတွေနဲ့နိုင်ငံသားတွေလည်းတက်ရောက်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုဗစ် -19 ကူးစက်တည်ပြုလူနာ 3,300 ကျော်နဲ့မနေ့ကသာပြည်နေကူးစက်နှုန်း 3,100 ကျော်ရဲ့ဆန်းကျင်ကိုချိုးသွားပါတယ်။ဝန်ကြီးချုပ်မိုရီကကာယရောဂါကိုအကောင်းဆုံးကင်တွယ်ဖြစ်ရှင်ရေးပြည်내ဝန်ကြီးချုပ်တွေနဲ့ဒီကနေ့ဆွေးနွေးပါတယ်။အိန္ဒိယမှာပိုးတွေတည်ပြုလူနာ 16 တန်းနဲ့ဒုတိယအများဆုံးဖြစ်နေပြီးအမေရိကန်ကတော့32တန်းနီးပါးနဲ့ထိတ်ဆုံးကရှိနေကြောင်း John Hopkins စေတုဒေသနာမှတ်တမ်းဌာနကဖော်ပြထားပါတယ်။
ထိတ်တန်းရောက်တဲ့နေ့ကိုနန်းလောင်နဲ့မခွာညူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကပြည်ပခါတွေအဆုံးသတ်အောင်နီလန်ရှာရေးအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာမနက်ဖြန်မှာကျင်းပမဲ့အာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးဒေတာရင်းအဖွဲ့အစည်းအတွက်အရင်တုန်းကမကြုံခဲ့ဘူးတဲ့အကဲဆန့်မှုတွေနဲ့စောင့်ကြည့်မှုတွေရှိနေတယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။မဖြစ်မနေဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်တွေနဲ့ဆုံးဖြတ်ချက်တွေကြလာဖို့မှာတော့အဟန့်အတားတွေရှိနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဦးသိန်းထိုင်ဦးပြောပြပေးပါရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲဟာဒေတာရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့ပြိပခါလို့ကုလသမဂ္ဂခေါင်းဆောင်တွေသတိပေးနေတဲ့အချိန်မှာပဲမနက်ဖြန်အာဆီယံခေါင်းဆောင်တွေဂျကာတာမှာတွေ့ဆုံပြီးမြမရေးကိုဆွေးနွေးဖို့ပြင်ဆင်ကြတာပါတစ်ချိန်တည်းမှာမြန်မာနိုင်ငံရေးကိုဘလို့ကင်တွယ်မလဲဆိုတာကအာဆီယံရှေ့တော်အရှနိုင်ငံများအဖွဲ့ကြီးရဲ့ညီညွတ်မှုနဲ့အများလက်ခံယုံကြည်မှုကိုစမ်းသပ်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေတယ်လို့ဒေတာရင်းကဲခတ်တွေကပြောဆိုနေကြပါတယ်ထိုင်းနိုင်ငံချော်လွန်ကွန်တက်ကတူလုံချုံရင်းနဲ့နိုင်ငံတကာလေးလာရေးဌာနညွှန်ကြားရေးမှူးပ Pamokka, Tidinan Pongsat Hireka, Akulu Jovare.
This, I think, now is a grave time.
ဖို့အာဆီယံစမတ်ကောင်စီရဲ့ရည်တည်မှုအခမ်းအနားအပေါ်အဓိကအာရုံစိုက်ခံရတဲ့အချိန်မှာအာဆီယံရဲ့ရည်မှန်းချက်အယူအဆကဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်မဟာဗျူဟာကျတဲ့ဆွေးနွေးပွဲတွေပေါ်လာအောင်ဖော်ဆောင်ပေးတဲ့နေရာတစ်ခုဖြစ်ဖို့ပါအားသက်တုံးနေကြအဖွဲ့တည်ထောင်ခဲ့တဲ့ကာလအတွင်းမှာအပြင်းထန်ဆုံးနဲ့စိုးရိမ်စရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတာပါအာ ကခတကမြးမာတ်အာနာသိ်မှုတ်နင်ရေးဖြ်မှာတ်ခာတေသာတွင်နင်ကတချုပါလ်ရဖရခာလာတူပေါပါနေကြော်မြမာနင်ကစရော်ချိုကောင်းစီကိုပြောင်းလ်အောင်ဖြာပေးနိုင်ပါအာစီရမှာအင်းအားရှိပါမလာအခဲခတ်တွေ်တရာနဲ့ဆောင်ကြနေပါတ်။ထိုင်မ်မြမာနင်ကလ်မာတေပါကရင်ကျ်စွာစနာပြနေသူတေပေါ်အကျ်ဖ်သ်နေရာတွေ်ချင်းရ်ဖု။
And hopefully we can come out of the meeting with a decision and a commitment to do something.
DCW မှ နိုင်ငံတစ်ခုရဲ့အမြင်သဘောထားတွေဒါမှမဟုတ်စိုးရိမ်မှုတွေကိုပဲအကျဉ်းချုပ်ဖော်ပြထားတာမျိုးတသက်တမ်မဖြစ်မနေလုံဆောင်မဲဆိုတဲ့ဂတိကဝတ်တွေဆုံးဖြတ်ချက်တစ်ခုခုကြမယ်လို့မျှော်လင့်ပါတယ်။ မြန်မာနိုင်ငံရဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအကြားညီညွတ်ညွတ်နဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တွေပေါ်လာမယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်ကလည်းပြောဆိုထားပါတယ်။ဒီလိုမှမဟုတ်ရင်မနေ့ပြန်အာဆီယံစည်းဝေးဟာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာနာရယူထားတာကိုတရားဝင်အသိအမှတ်ပြုပေးတဲ့ပွဲတစ်ခုသာဖြစ်သွားလိမ့်မယ်ဆိုပြီးနိုင်ငံရေ
this Manro and Chief Ming Aung
Lai. Ojo Muji Ming Aung Lai, Lutatama, Chi Gatide, two Pejala, Lemakan, Hulu, Tata Sasa, Piosu, Dorawa. ASEAN Sidega Bujo Drigo, Taka Dele, Piosu, Swinni Nibime, NUG Yada Suya, Pune, Swinimu, Mishide, Poma, Sim Gonsia, Velu, Tata Sasa, Piosu, Dorawa. Nimanangama Dubi Jamuri, Sondabi, Cheney Boom Sua, ASEAN Shidong Shanning and Gonsongri, Nilan Shani, Chimabe, Lama Rioma, Sanabia, Klinger, Rune, Mingleri, Bawin, Lukunia Jot, the Songa Pivilo, Nanganaga, Dangwang, Topia Nivare. Tidaran Gonsongri, Nilani Shavu, Dissong Jenga, Tikaranja, Naja, Niva Vilo Dama, Vivam Josu Jara Chibare. Tilo Naja Nida Jamabe, the Kalare, Mevia Basu Sudulu.
တနင်္ဂံရဲ့ဒီရင်းရေးကိုတခြားတနင်္ဂံကကြားဝယ်မှုဆွဖက်ရေးဆိုတဲ့အခြေခံမူတွေနဲ့ဒီမိုကရေစီလိုလာတဲ့မြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုတက်ပြီးမျက်ွယ်ပြုသွားတာမျိုးဖြစ်ဖို့သတိပေးပြောဆိုသံတွေချားနေရပါတယ်ခင်ဗျာကျွန်တော်တင်ထပ်ပါဟုတ်ကဲ့ပါရှင်တဆက်သေးပါပဲမြန်မာအရေးဆွေးနွေးကြမယ်အာဆီယံဆွေးနွေးပွဲပေါ်မှာမြန်မာအရေးအကဲခတ်တွေရဲ့တုံ့တက်ချက်ဘယ်လ อาเซียนในงานนี้จะส่วนใหญ่ก็อินโดนีเซียในงานจะกระทำอยู่ประมาณ100,000,000บาทมาบ้างซีเวเวอร์ก็ผู้ชมมุจิไม่เอาในแต่มาพิจารณาอันนี้ด้านยิ่งใหญ่ส่วนใหญ่มาปาราจะเลือกที่จะเลี้ยงเลี้ยงทั้งหลายมาหกผู้ลูกเลี้ยงดูดีกับต้นตานีจะมาเลยลูกคุยสาวยัดในดูดีกันเลยไม่กวนทุนในเรื่องที่ส่วนใหญ่เป็นประเด็นลูกยังงงอะไรเรื่องไม่เข้าใจเปรียบเปรียบเช่น
อินโดนีเซียในงานจักรดามิวมาเมเนเพียนเชื่อว่าเมื่อมาเยี่ยมอาเซียนที่ซีเวลูกจะพิจารณาอาเซียนอาจจะน่าเป็นยังไงลูกลูกคุยชูฟามุริโกเป็นยังไงแทนเปียโซในเวมชิบุลูเลี้ยงดูดีกับต้นตานีบาร์เรที่ซีเวมาสิ่งของสองอ่ะเมื่อมาเยี่ยมลูกคุยชูฟามุริเนี่ยประเด็น
และชีพเรื่องมาเล่าในเรื่องสั้นเช่นว่าปงสันมิวดาเปียโซในเวชีเรลูลูกคุยในอาเซียนยี่สองยันเดือดอ้วงมิวมิงก์วิเวกุเปียวบาร์เรตุนี่เนี่ยคำมันมาเลยไหมที่เกิดสาดคือว่าโอ้เปลี่ยนแปลงแต่ในลูกคุยเกิดสาวทั่วไปเปียโซไม่ปงสันมิวมาฮุบิกันลูกคุยเกิดสาดีอารอดาเปียวมาปีจาบาร์เรแต่ในส่วนนี้บอกด้วยพี่ชาวบอกด้วยปีจังคนละชีเดียวจะมุลู ตู้นี่เนี่ยเป็นเส้นตัวไหมเกิดสาดคือว่ารอจนเราไม่ได้จ้างในอะไรที่นี่สาเช่นเรื่องเวลูกบอก
Dari mahu bahu, dari meluk bahu, dari ada di subuh tahunnya rumolo pesen aje deh. Tapi dah mesti mahu bahu. Nampu jenaru. Cepatlah ya si dari cepat dia. Tapi ya si si hari, nampu amai ini cepat di subiro. Tu piu buat, pihon semalu tiga bar. Nampu dah kalau tu ye di pola mulu jomunya makawen. Sini ni cima, di kaisari piu lah.
အဖြစ်အဖြစ်တေးချာမပေးဘဲနဲ့နောက်ခုကပြောဆိုမဲ့အခြေအနေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ်။မြန်မာစစ်တပ်ကလူခွေချိုးဖောင်းမှုတွေလှုပ်လာတာကြပြီးဆိုပေမဲ့အခုချိန်မှာမှတ်တမ်းတွေဓာတ်ပုံဗီဒီယိုတက်တွေအများကြီးရှိနေပြီဖြစ်တာကြောင့်အာဆီယံအနေနဲ့တေးချာထောက်ပြပြောဆိုဖို့လိုတယ်လို့လည်းဦးအောင်မျိုးမင်းကတုံ့တက်ပါတယ်။
ဖန်ဆီးထားတဲ့နိုင်ငံတော်သမ္မတနဲ့အတိုင်းငယ်အပါအဝင်မတရားဖန်ဆီးထားတဲ့သူတွေကိုပြန်လို့ပေးပြီးလူမှုသဘောထားအတိုင်းတွေးဆုံဆွေးနွေးအဖြေရှာတာမျိုးလုပ်ဖို့အာဆီယံကတိုက်တွန်းမဲ့သဘောရှိနေပေမဲ့ဗိုလ်ချုပ်မူကြီးမေးအောင်လိုင်ကတော့သဘောတူလက်ခံမဲ့အခြေအနေမရှိဘူးလို့သတင်းစာဆရာဦးစစ်သူအောင်မြင့်ကမြင်ပါတယ်။သူကသူ့သဘောထားတွေဒါတွေကိုစပြီးတော့သူအာနာသိမ့်စဉ်ကလေးကသူကပြောထ Taiwan ni pio de belau pio pio belu pio pio nao asia Taiwan belu pio pio tru ma cha pat tha de ai nan sin chi de lan pya mi bu chi de ai dai me toa ne so de tbo mi tu a pio tha de pio tha de kha ja lo ku le ma ga long yu kau chi ya taung so de nao nao ka ba nai ngan di a mya su ga taung so ni de nao pi le ga pi du du ji ya taung so ni de ku na ro lo nai ngan ro tamara me ku na ro lo nai ngan ro ta mi ga pau gu ri go chit pi chi ye
ပြောတူလိုက်တယ်လို့ကျွန်တော်မထင်ဘူးသဘောတူလိုက်တယ်လို့ကျွန်တော်မထင်ဘူးအဲ့တော့သူကတော့ပြောပါတော့သူ့လမ်းပြမိဖို့တိုင်းပဲသူသွားမယ်ဟောဒီဆွေးနွေးရရှိရင်တခြားလူနဲ့ဆွေးနွေးတဲ့ဒီလူတွေတော့သူဖြစ်ပေးမှာမဟုတ်ဘူးဆိုတာပဲသူလုပ်လိုက်တယ်လို့ကျွန်တော်ထင်ပါတယ်ဘို့ကြောင့်မရှိမရောက်လိုက်ဟာကြက်ကရာမျိုးကိုရောက်နေတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာ
ကျိုးတို့ကတော့မတက်ဘူးလို့အတည်ပြုထားကြပါတယ်ရှင်
မကင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ဆန့်ကြီးစာနာပြသူတွေကိုဖြိုခွဲမဲ့စစ်တပ်ကို KIU တပ်တွေဘက်ကပြစ်ခတ်တဲ့အကြောင်းပြင်ပြပေးကြပါတယ်မွန်ပြည်နယ်တထုံမြို့နယ်ဘက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းခြိတက်စာနာပြနေကြတဲ့သူတွေကိုဖြိုခွဲဖို့လာတယ်လို့ယူဆရတဲ့စစ်တပ်ကို KNU ရဲ့တထုံခရိုင်တပ်ဖွဲ့တွေနဲ့ဒီကနေ့မနက်မှာတော့အပြန်အလှန်ပြစ်ခတ်ကြပါတယ်စစ်တပ်ဘက်က3ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲကြောင့်ဘီလီမြို့နယ်တထုံမြို့ကြောင်းမော်လမြိုင်ရန်ကုန်အဝေးပြေးလမ်းမှာအသွားအလာရာကြီးရပ်တန့်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်တထုံမြို့နယ်တူဝနောက်စီမြို့လို့ခေါ်တဲ့ကြက်ကော်ဝင်မှာအမျိုးသားညီညွတ်ရေးဆိုရ UNG ထောက်ခံပွဲခြေတက်လာတဲ့တပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွဲဖို့လာစင်မှာတထုံခရိုင်ထဲမှာရှိတဲ့ကရင်လက်နက်ကန် KNU တပ်ဖွဲ့ကတားဆီးပစ်ခတ်ခဲ့ရာကအပြန်လမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်က3ယောက်သေဆုံးသွားတယ်လို့ဒေသခံတယောက်ကပြောပါတယ
်။အဒီဗဒေယိုးဘက်မှာတဲ့ဒီမနက်အဲ့ဒီ MG အဲ့ဒါထောက်ခံပေါ်ရှိတော့အဒီတရင်ကြတော့ပထမကစစ်ကား3ကြီးဆင်းလာတယ်တဲ့။လာတော့အကောင်တိုင်းရှိမှာကင်ယူတွေကထုတ်စီတောင်းနေနဲ့စနေရတနေ့တစ်ချက်ဖောက်လိုက်တယ်။ဟိုကလည်းမဆင်းဘော့မဆင်းတော့သူတို့ဆက်သွားတော့အတွဲတိုင်းထွက်လာအဲ့မှာအဲ့ဒီမှာပဲပွဲကြီးကြီး၃ယောက်ပြည်တယ်စစ်တပ်ကပြန်ပြစ်တာပြန်ပြစ်ဇာသားကတရပွဲနေမှာပဲကောင်းလို့ပြစ်လိုက်တယ်ပေါင်ထိသွားတယ်ဆိုတာ
ဒီမနေ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့ကင်ယူသထုံကရန်တွင်းမှုဘဒူစောဆူးမြစ်ကခုလိုပြောပါတယ်
ဒီကကဒီဒီကအဲဒီကြီးရဲ့ဒီထောက်ဆောင်ပွဲလုပ်တယ်လေဒီကတခါတော့ရှိမှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြောတော့ဒီဒီကြီးကတက်လို့ရှိရောင်းနောက်ဆက်နေပေါ့နော်သူတို့ပြလာရပဲအချိန်ယူလို့သူတို့လုံးမှာပေါ့နော်ဒီလိုနောက်ဆက်လာလို့ရှိတော့ကျွန်တော်တို့ဖွဲ့နေရလဲဒီဒီကလက်တွေရမှာပေါ့နော်တက်လို့ရှိအောင်ဒီနောင်ပေါ်နဲ့ဒီချက်ကိုကြားပါလို့ကျွန်တော်ကြားတယ်အကောင့်ချက်သမင်းဆိုင်ဒီတိုင်းရှိလာတယ်မှာအဲ့ဒီနောင်ကျမှာတက်လို့ရှိရလို့ကျွန်တော်ကြားတယ်
တိုက်ပွဲဖြစ်ပွားပြီးကရင်ယူတပ်မတစ်ပြူဟာကုန်းရှိတဲ့ဘီလင်းမြို့နယ်ဆာဆွေအောင်ပြကြီးပါဘက်ကိုစစ်တပ်ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အနီးနားရွာသားတို့ချို့တေဆုံးတန်ရာရရှိခဲ့တယ်လို့လည်းတထုံကရင်တွင်းမှုဘူးစောဆူးမြစ်ကပြောပါတယ်
ဒီလိုလည်းကြီးပြတာရှိတာခုကျွန်တော်တို့စားနေပြီလည်းကြီးတယ်ပြည့်တယ်အဲဒီကျွန်တော်တို့စားတော်ရွာပြစ်မှာနှလုံးကြတယ်အင်းရွာမှာနှလုံးကြတယ်အဲဒီမြိုင်းကောင်းရွာကလည်းကြီးကြတယ်တယောက်ပြေတယ်တယောက်တန်ရာရတယ်
KNU တပ်ဖွဲ့တွေရှိရာဘက်ကိုမြန်မာစစ်တပ်ကနေညနေပိုင်းထိပစ်ခတ်နေတယ်လို့တထုံမြို့ခံလူကပြောပါတယ်
ောက်ပိုင်းမှာအနုဒင်းတွေထက်ချတင်းပြီးတော့ကြွားတယ်ရုံဝင်မှုရဲ့ပြီးတော့နာမည်ကြီးနဲ့တောင်ပင်းရောက်ဖြစ်ဖြစ်တယ်ကျင်းမျိုးတက်မှာပြပြီးတော့ကိုယ်ဒီရည်လေးနှမ်းပြတဲ့စိတ်ကြွားတွေကိုကြားတယ်အုံးလေးလုံးကြားဒီနေ့တော့ကြားနေဖြစ်တာလေ
KNU နဲ့တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်ကောင်စီတပ်တွေအင်အားဖြည့်ဖို့တထုံမြို့ဘက်ကနေလာနေကြတဲ့အတွက်ရွာတွေတွင်ဝေရောက်လာမှကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။မြန်မာစစ်တပ်နဲ့ KNU ချစ်တွေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီနေ့ဧပြီလ23ရက်နေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ KNU တပ်တွေတထုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားပြီးနောက်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးပေါ်ကတထုံနဲ့ဘီလင်ဂျာကားလမ်းပေါ်မှာအသွားလာရပ်တန့်သွားတယ်လို့သူဝနဝတီမြို့ခံလူကပြောပါတယ
်။ကားလေးမနေ့ကဖြစ်ဖြစ်ကျင်တော့ပြိတ်တာပဲ။ပြိတ်ရခုပြန်သွားပြီ။ခုနကတစ်ချက်ကအဒီပဒင်ယူမှာအတန်ကြားလို့ကားလမ်းပြန်ပြိတ်တယ်။ပဒင်ယူတဲ့နောက်မှကြားမှလည်းပြိတ်တာလေ။
ညနေပိုင်းထိတော့ပြစ်ခတ်တန်တွေကျန်းနေစေချင်နေမှုကားလမ်းမပွေသေးဘူးလို့လည်းသထုံမြို့ခံတွေကပြောပါတယ်။လက်ရှိကမြူရာစီယုံ KNU လောက်ခံတပ်တွေထဲကဖာပုန်ခရိုင်မှာရှိတဲ့တပ်မဟာငါနဲ့စစ်တပ်ကြားစိုက်ပွဲတွေဆက်ဆံရှုသလိုဖြစ်ပွားနေတယ်လို့တထုံခရိုင်ထဲမှာရှိတဲ့တပ်မဟာ၁ထဝယ်ခရိုင်ထဲမှာရှိတဲ့တပ်မဟာ၄သူပလယခရိုင်တပ်မဟာ၆တို့နဲ့ရန်ပန်ရခာစိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
နိုင်ကွင်းအိမ်မှာရှိမြင်းကြံဘက်ကပြစ်ခတ်မှုတွေကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ်မြင်းကြံမျိုးအနီးကတပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်လူ၅ဦးကြီးစံထိမှန်ပြီးတော့တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။စကိုင်းတိုင်းရင်းမပင်ဘက်ကခြေရွာတွေမှာလည်းစစ်တပ်ကရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေပါတယ်။မန္တလေးမြို့မှာဆိုရင်ဘုံကြီးကျောင်းတွေမှာဝင်ရောက်ရှာဖွေတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။မြင်းကျံမျိုးနဲ့ရှစ်မိုင်သာဝေးတဲ့တပြေးခြေရွာမှာဒီကနေ့ဧပြီ23ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကဖမ်းဆီးဖို့လူလာရှာရင်းဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ကြေးရွာသား၅ဦးထိခိုက်ဒဏ်ရာရပြီးတော့တဦးစိုးရင်ရတယ်လို့ရွာသားတို့က VOA ကိုပြောပါတယ
်။ကားနဲ့လာတာမျိုးကပြည်ပြည်ပြည်ကားနဲ့လာတာနဲ့စီးပေါ်ကြာကျွန်တော်အိုက်ကားရောက်တော့မှအိုက်ကားရောက်တော့မှဒီလိုကဂျီကြောင်းကနေဆက်လာတာစစ်သားတွေအကုန်စစ်သားတွေကြီးနေဆိုထောက်ပြတော့ခွင့်ရှိတော့ကြည့်။ကျွန်တော်တို့ကဒီပေါ့မြောက်ဖက်ကဒီမှာစကားဝမ်းရှိတယ်။စကားဝမ်းရှိတော့စကားဝမ်းကိုနေပြီးတော့ဝင်ပြစ်တာကဟောထိခိုက်တာ၃ယောက်ရှိတယ်။အဲ့၃ယောက်တော့ခီးပြီးတော့မှပြောရသေးဘူးဝင်လာပြီးတော့လူလုံးလုံးဆိုတော့ဒီကအမြင်နဲ့နေတော့တယ်ဒီဟောပေါ့လူမျိုးဖမ်းရရှိတယ်မဆိုင်တဲ့လူမလို့ပါညာနဲ့ဒီကလည်းပြုတ်ပြီးတော့မှဖြစ်ဆက်ပြီးတော့မှကျွန်တော်တို့ရွာတွေကလူတယောက်ကတူပြောက်တူထွက်လို့ဆိုပြီးချင်းနဲ့တူထွက်လို့ဆိုပြီးတူလိုက်တဲ့ရောအဲ့လူတစ်ခါကြည့်လိုက်တယ်အဲ့လူကတော့ခုနည်းသုံးရံတဲ့ဘောရှိတယ်ဗျဟောပေါ့နှစ်ယောက်အဲကျွန်တော်က၅ယောက်ပေါ့လေပခုံးမှမန္တာကတခုံးဒီမန္တာကနှစ်ယောက်အဲသူကခေယောင်တာဇင်းကြီးဟောပေါ့နေရက်ကနေပြီးတော့နေရက်ဆက်မှန်းပြီးတော့လက်ငါကူလက်ကမှန်လိုက်တာကအဲ့ဒါတိရောက်အပြည့်အစုံခြေတလုံးမှမှန်တာကတိရောက်အခုကတော့ဒီရွာထဲမှာဒီတိုးဟွာဖြစ်တဲ့လူပြောကတော့သူရံဆိုအဲ့မှာဒီဘလုံးမှန်နေတော့ဒီခုရောဒီမှာခုမှပြစ်လိုက်တာကျွာကျွန်တော်တို့နေရင်ဘလုံးမှခုကန်နေလည်းမရဘူးကျွန်တော်တို့စီရလည်းတော့လက်နဲ့ဆိုတာဘာမှမရှိရဘူးဟုတ်ဘခွာလောက်ဘခွာလောက်ပဲရှိရသေးတော့ဒီတိုင်းနဲ့ကျွန်တော်ရှောင်းရတာ
ပြီးခဲ့တဲ့ဧပြီ19ရက်ကစပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့သခိုင်းတိုင်းရင်းမပင်နဲ့ကဏီမြို့ကြားကခြေရွာမှာစစ်တပ်ကမနေ့ဧပြီလ22ရက်နေ့ညပိုင်းမှာရွာသားတွေကိုဖမ်းဆီးပြီးတဦးကိုပြစ်တပ်သွားတယ်လို့ကဏီမြို့ကတဦးကပြောပါတယ
်။ကျွန်တော်ဒီနေ့ပြင်မြို့နယ်ဘိုင်းတရက်ခြေရွာမှာမနေ့ကစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ကပိုင်းပြည်ကုန်းမှာတော်လန်တိုက်ပွဲဝင်ခဲ့တဲ့စစ်ဆက်နဲ့ပတ်သက်ပြီးတော့၃ယောက်ကိုဖမ်းဆီးသွားတယ်၁ယောက်ကိုချက်ချင်းဖမ်းဆီးတဲ့နေရာမှာပြစ်တပ်ပြီးတော့အလောင်းကိုသူတို့ယူသွားတယ်ဒီလက်ရှိကြီးရွာမှာရှိနေတဲ့သူတွေကလုံးဝဟိုစစ်ဘေးရှောင်နေကြရတဲ့အနေအားရှိတယ်ဇာတလုံးအဲ့ကောင်တွေကအခုဒီ၃ယောက်နဲ့တူအခြားဟိုမတင်လာတဲ့သူတို့တွေးတဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတာက၁၂ယောက်လို့သိရပါတယ
်အခုလိုဖမ်းဆီးတာတွေပြုတ်လုံနေသလိုပဲမြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကညတော်ဖျားကြီးစိုးရင်တိုင်ဟောင်းဝိသုဒ္ဓယုံစတဲ့ကျောင်းလိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပြုလုပ်နေပါတယ်။မန္တလေးမှာစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီ၁ရက်နေ့ကစလို့တန်ဃာတော်တွေပါဝင်တဲ့တန်ဃာသမဂ္ဂသပိတ်စစ်ကြောင်းဟာနေ့စဉ်မပြတ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်နေတာပါ။အခုလိုဖုန်ကြီးကျောင်းတွေကိုဝင်ရောက်ရှာဖွေတာတွေလုပ်နေပေမဲ့စစ်ကောင်စီစန့်ကျင်ရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့တန်ဃာသမဂ္ဂသပိတ်စစ်ကြောင်းကဦးဆောင်စရာတော်တပါးက VOA ကိုအခုလိုမိန့်ပါတယ်။
ကျောင်းတိုင်းဒီရဝင်းစီးရဲ့ပိုင်းရဆိုတာကဒါလိုပြောလို့ရှိရင်တော့တက်တက်ဒီကျောင်းပြတ်ကျန်ပြင်းနေဒီလူဦးတော်နိုင်ကြီးမှာ အာလက်ရှာမှုအာကောင်းတဲ့ဒါကြောင်းတိုက်တွေကိုဝင်စီးရဲဆိုမှဒါဒီတန်ကားတွေကိုချင်းချောက်တယ်ပေါ့တန်ကားတွေကိုချင်းချောက်တယ်လို့ဥစဉ်တော့လို့ယူဆတယ်အဲဒါကဟိုအခုမှရလို့မဟုတ်ဘူးဦးဇင်းတို့2000ခန်းလောက်ကလည်းဒီလိုပဲဒီတန်ကားဒီဘုန်းကြီးကြောင်းတိုက်တွေကိုဝင်ပြီးတော့သူတို့စီးခဲ့တယ်အဲ့ငါဖန်စီးတာမျိုးတွေလောက်ခဲ့တယ်နော်အဲ့ဒီလိုလောက်ခဲ့ပြီမဲ့လေဦးဇင်းတို့ဒီတန်က လှုပ်ရှားမှုတွေဆက်ပြီးတော့လုပ်နေရပါဝင်စည်းတယ်ဆိုတာလဲတန်ငါတွေကဒီညာဘက်မှာဖြောင်းနိုင်ကြီးတွေထွန်းပြီးတော့မှစုတောင်းပွဲတွေလုပ်ကြတာပါเนาะပေးရွတ်တဲ့စုတောင်းပွဲတွေလုပ်တယ်ဒါကိုပြောဒီလိုပေးရွတ်တာကိုပဲဒါစစ်ကောင်ကြီးဒါအကျန်းဖက်သမားတွေကတော့သူတို့ဒါစန့်ကျင်နေဆိုပြီးတော့မှဒါကျောင်းတိုက်တွေကိုဝင်စည်းကြတာသူတို့ဘယ်လိုပဲအဲဒီလိုဝင်ကျောင်းတိုက်တွေမှာအကျန်းဖက်တာမျိုးလို့ချင်းချောက်တာမျိုးတွေရှိနေပါစေအဲဦးလင်းတို့ကတော့လောက်ဆရာရှိတာဆက်ပြီးတော့ထုတ်သွားမယ်လို့ဦးလင်းတော့အဲ့လိုပြောချင
်းစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့စစ်ကောင်စီကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုပြစ်ခတ်တာကြောင့်မြန်မာနိုင်ငံတဝမ်းမှာတည်ဆုံသူ900ကျော်ရှိပြီးဖမ်းဆီးခံရသူ3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်အခုလိုပြစ်ခတ်တာတွေကြောင့်တည်ဆုံတာတွေရှိသလိုဖမ်းဆီးတာတွေရှိနေပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြတပိတ်တွေဟာမြန်မာနိုင်ငံတဝမ်းလုံးမှာစန့်ကျင်ဆန္ဒဖော်ထုတ်နေကြသေးဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်ရန်ကုန်ဘက်ကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်လမ်းမတွေပေါ်ထွက်ပြီးဆန္ဒပြမှုတွေတိတိတသားနေသွားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြသူရာခိုင်နှုန်းလောက်လမ်းပေါ်ထွက်ခြိတက်ဆန္ဒပြကြပါတယ်ရန်ကုန်မြို့လည်းပပဲတန်းမြို့နယ်တွေကလမ်းမတွေပေါ်မှာခြိတက်ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေရောက်မလာခင်မှာပဲလူစုခွဲနိုင်ခဲ့တဲ့ဆန္ဒပြပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေကြားဆွေးနွေးပွဲမတိုင်ခင်ဒီကနေ့ဧပြီလ23ရက်တောက်စာနေ့မှာမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ဆန္ဒပြလူထုဟာရန်ကုန်မြို့နယ်လမ်းမတွေပေါ်ထွက်လာပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ပပဲတန်းမြို့နယ်တွေက32လမ်းထိပ်ကနေစပြီးတော့ရွှေဘုံသာလမ်းအထိကိုလူအင်အား300ကျော်နဲ့အနော်ရထာလမ်းမကြီးပေါ်မှာလမ်းလျှောက်ခြိတက်ဆန္ဒပြနိုင်ခဲ့တယ်လို့ရန်ကုန်ဗဟိုသပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံကိုကေတူးက VOA ကိုပြောပါတယ်
ဒီတပိတ်ကိုလက်ဖို့ပေါ့နော်တကယ်ကြီးဒါစီတော်တော်များရှိရအောင်ကျွန်တော်တွေ့ရတယ်ဘယ်လိုမျိုးလဲဆိုတော့ဒီညပေါ်မှာလည်းအချိန်ချင်းတပြေးညီပေါ့နော်သူတို့ကင်းပတ်နေတာတွေဟိုပေါ်တင်ပေါ်တော့ဒီအဲ့လိုမျိုးဒီယူနီဖောင်းတွေဝတ်ပြီးကင်းပတ်နေတာရှိရပြီးတော့ကုလားလိုမျိုးဒီသူတို့ထဲမှာနေသူတို့ဒီအရက်ဝတ်ပုံစံမျိုးနဲ့လှုပ်ရှားနေရတယ်ကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီတွေ့ရတဲ့အဲ့လိုအချိန်ကြီးတွေမှာကျွန်တော်တို့အချက်ဒီလိုတပိတ်တစ်ခုဖြစ်ဖို့ရက်တော်ချက်ချာတွေကတေးချာအချိန်ယူစောင့်ကြည့်ပြီးမှတတိချက်ချာကိုထိထိရောက်လောက်တာဖြစ်တဲ့အတွက်တော့ကျွန်တော်တို့လောက်တော့လုံနိုင်လိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကခုနပြောတဲ့အခက်အခဲအများကြီးရှိတယ်ဒါမျိုးသူတို့ပတ်တာမျိုးပြောရှိရပါဘူး။ဒါဘယ်လိုပဲဖြစ်တော့ကျွန်တော်တို့ဒီတိတိရောက်တော့လောက်လိုက်နိုင်တယ်ပြီးတော့ဟိုပြောလို့ရတာပေါ့နော်။ကျွန်တော်ဒီအသေးချာလေးတော့စီစဉ်ထားတဲ့အတိုင်းတော့ဖြစ်လာပါတယ်ဟုတ
်။စစ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မြို့လမ်းတွေပေါ်မှာပြည်သူအလုံးအင်းနဲ့ထွက်လာပြီးတော့ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိခဲ့ပေမဲ့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်ဧပြီလပိုင်းရောက်ချိန်မှာဆန္ဒပြပွဲတွေဟာတိတိသာသာနေသွားခဲ့ပါတယ်။တင်းကျပ်တဲ့လုံခြုံရေးတွေကြားပျောက်ကြားတဲ့ဖိတ်ပုံစံမျိုးတွေသာလှုပ်ခဲကြတာကနေဒီနေ့တော့ဆန္ဒပြသူရာခိုင်နှုန်းပါဝင်တဲ့ခြိတက်ဆန္ဒပြပွဲကိုပြန်လုပ်လာတာဖြစ်ပါတယ်လုံခြုံရေးအခက်အခဲရှိတဲ့ကြားကတကြောပြန်စတင်ခဲ့တဲ့ဒီတပိတ်မှာပြည်သူတွေကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်အာဏာရှင်တော်လှန်ရေးအမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြီးဆန္ဒပြလူလူကိုအားပေးခဲ့ကြသလိုလမ်းပေါ်သွာလာနေတဲ့ကားတွေကလည်းလုံခြုံရေးဆောင်ရွက်ပေးခဲ့ကြတာပါဆန္ဒပြသူတွေခြိတက်ရလက်တလျှောက်မှလည်းကားဟွန်းနေသည်ကားတွေကိုနှင်းနှင်းလေးမောင်းပြီးတော့မော်တော်ယာဉ်တွေကလိုက်လံကားရန်ပေးခဲ့ကြပါတယ
်ကျွန်တော်တို့လည်းအဲ့လောက်ဒီကားသမားနေရာမှာအစားဒီလိုမျိုးဝိုင်းဝန်းကြည့်တော့ပူပေါင်းပေးလိုက်မယ်လို့လာမှာကျွန်တော်မခင်နာလေးပေါ့နော်တကယ်တကယ်လက်တွေ့ဖြစ်လာတဲ့အချိန်ကျတော့ကားသမားတွေကလည်းအကုန်လုံးဒါသူတို့ကားတွေကိုရှက်ပေးတယ်ဟိုနှင်းနှင်းလေးမောင်းပေးတယ်တချို့ဆိုလို့ရှိရင်ဟောင်းနေဝိုင်းတီးပြီးရေပေါ့နော်ဒီတချို့ကြောင့်လည်းကားတွေကထွက်ပြီးဆင်းပြီးတော့လက်ခုပ်တီးပြီးရေလူတွေရှိတယ်လက်သုံးချောင်းထောင်ပြီးတော့အကုန်လုံးလုပ်ပေးရေလူတွေရှိတယ်ပေါ့နော်ဒီလိုမျိုးကျူတင်ဖြစ်နေတာမရှိဘဲနဲ့အဲ့လိုအခြေအနေမျိုးတွေ့ရတော့လဲဒါကျွန်တော်တို့တပိတ်လုပ်တဲ့လူတွေအနေနဲ့ပို့ပြီးတော့လည်းမျက်ရည်ချမိတယ်အများနဲ့ကွမ်းတာမိတယ်ပေါ့နော်ဒီလောက်ကြီးသူတို့ပူပေါင်းပါဝင်လာနိုင်တယ်လို့ကျွန်တော်တို့ကမထင်ဘူးသူအိမ်နေကြပြီလို့ပဲထင်တာပေါ့နော်အဲ့တော့ကျွန်တော်တို့ထင်တာကတော့ပို့ပြီးရန်ကုန်မြို့မှာရှိတဲ့လူတွေရဲ့အခြေအနေမှာဒီလိုမျိုးဟိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုရှိနေကြတယ်ဆိုတဲ့ပုံရင်းမျိုးတော့ကျွန်တော်ဒီနေ့တွေ့လိုက်ရတဲ့အတွက်တော့အရင်တော့ဝမ်းသာမိပါတယ်ဗျာ
လုံခြုံရေးကြောင့်အချိန်ကြာကြာခြိတက်ဆန္ဒပြပွဲမလုပ်နိုင်ခဲ့ပေမဲ့ဒီကနေ့လုပ်တဲ့ဆန္ဒပြပွဲဟာထိရောက်မှုရှိတယ်လို့လည်းသူကမြင်ပါတယ်
ကျွန်တော်တို့ဒီလိုမျိုးလှုပ်တယ်ဆိုတဲ့ရှိရက်ကအခက်ခဲအများကြီးရှိပေမဲ့လည်းကျွန်တော်တို့ရှင်ကောင်မှာရှိရစုံနေပြီပေါ့နော်အဖွဲ့အစည်းတွေစုပေါင်းပြီးတော့မှဒီကျွန်တော်တို့ပြည်လှုပ်ရှားတဲ့ဒုတိယ wave
ကိုပြန်လည်ပြီးတော့မှပထမဆုံးအခြေအနေနဲ့ပူးပေါင်းပြီးလှုပ်ဆောင်လိုက်တယ်ဆိုတော့တဘောဘယ်ကြောင်ရှုလိုက်ကြဖြစ်တယ်ပေါ့နော်အဓိကကတော့ကျွန်တော်တို့အရှင်လိုမျိုးတပိတ်တွေကိုကြားရေးလုပ်ဖို့တော်တော်ကျွန်တော်တို့မှလည်းအခက်အခဲများရှိသွားတယ်ဆိုတော့ကြားချင်ရတဲ့ကျွန်တော်35မိနစ်လောက်ထိရောက်လုပ်နိုင်တယ်ပေါ့နော်ဒါမျိုးထိရောက်တော့ဖြစ်ခဲ့ပါရဲ့ဗျာ
လာမယ့်မေလ၂ရက်နေ့ကြရင်လေတက္ကသိုလ်ကမြန်မာအရေးလှုပ်ရှားသူအားလုံးပါဝင်မယ်။ကမ္ဘာလုံးဆိုင်ရာမြန်မာຫນွေဦးဒေါ်လာရေးဆန္ဒပြပွဲတွေကိုနိုင်ငံစုံမှလှုပ်ကြဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာကမ္ဘာသိအောင်လို့နိုင်ငံစုံမှရောင်းနေကြသူတွေကတညီတညွတ်ထဲဆန္ဒပြကြဖို့အရည်ရထားကြပါတယ်ရှင်။မဆုမျက်မုံပြပြပေးခဲ့တာပါရှင်။
မြန်မာနဲ့ထိုင်းနိုင်ငံနယ်စပ်ပန်လွင်မြစ်ထဲသွားနေတဲ့ထိုင်းနယ်သားစုတပ်33ခုကရဲတပ်ဖွဲ့ဝင်တွေစီးလာတဲ့စစ်လေတစဉ်အီဗီလာ22ရက်နေ့ကပြစ်ခတ်ခံရတဲ့ဆိုတာကိုအမှတ်33ခုနယ်သားဆောင်ရဲတပ်ဖွဲ့အကြီးအကဲနီရန်ချိုင်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမယောင်ဆောင်ပြီးနယ်ဗန်တထာဖန်ကျေးရွာနီမြန်မာဘက်ကတော့မဲခါထာခေါ်မဲတရိတ်ကလုဖက်မှာပြ
ကျွန်တော်တို့ရဲ့ရမှုမရှိတယ်လို့ထိုင်းတက်ကပြန်လဲပြစ်ခတ်တာမျိုးလဲမရှိခဲ့ဘူးလို့လဲဆိုပါတယ်ထိုင်းလန်လွှင့်ထူထားတဲ့ဆက်လီကိုပြစ်ခတ်တာဟာချင်းချောက်ပြစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရတန့်ခိုင်းတဲ့အနေနဲ့သတိပေးပြစ်ခတ်တာလို့လဲအမှတ်သုံးသုံးခွန်ရဲ့ထိုင်းရဲ့မှုကထုတ်ပြန်ပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံသားဆောင်ယူနီဖောင်းဝင်းနဲ့ရဲတပ်ဖွဲ့ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
ငံနယ်စပ်အာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနယ်ခြားသောရဲတပ်ဖွဲ့အမှတ်33ကတာဝန်ရှိသူတွေကရှင်းလင်းသွားတာကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနယ်ခြားသောဆက်လီကိုမြန်မာတပ်ဖက်ကလှမ်းပစ်တဲ့ဖြစ်ရပ်ကြောင့်တန်လွင်မြစ်ထဲတွာလာနေတဲ့ထိုင်းဆက်လီအစီး20ကျော်တွာလာမှုရာရည်ဆိုင်ခဲ့ရပါတယ်ထိုင်းဒေသခံကြီးရွာသားတွေကလည်းသူတို့တွေကိုကာကွယ်ပေးဖို့အတွက်ထိုင်းအနာပိုင်းနေထံမှတောင်းဆိုခဲ့ကြပါတယ်အခုလိုမျိုးထိုင်းနယ်ခြားသောတပ်ရဲဆက်လီအပြစ်မခံရခင်ထိုင်းရဲသားလေတွေကိုမြန်မာဘက်ကပစ်ခတ်မှုအေပီလာထဲမှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ကရင်လူ့အခွင့်အရေးအုပ်စုရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
ဒါကသူတို့လောက်သိမှုပေါ့နော်ဘာလို့လဲဆိုလို့ရှိတာပြည်သူတွေတောင်းနေတဲ့လမ်းကြောင်းလည်းဖြစ်တယ်ပေါ့နောက်ပြီးလို့ရှိရင်လည်းသူတို့ကဒီထိုင်းကိုပဲပြည့်ပြည့်ဒီတမန်ပြည်သူလူထုကပဲပြည့်ပြည့်ပေါ့ဒါကြတော့ဒီဘယ်လိုပြောမလဲ complex ဖြစ်နိုင်တဲ့ဟိုဟာလောက်ဆောင်မှုတွေလည်းဖြစ်တာပေါ့အထူးသဖြင့်သွားလာနေတဲ့ပြည်သူလူထုတွေလည်းများလားပြည့်ချင်အဖြစ်ကဒါဒီလူတို့ရဲ့လူလာဆိုတာလာခွင့်ကိုသူတို့ကဒီပိတ်ပြီးတဲ့ပုံမျိုးပဲပေါ့လေအကြရာသူတို့နဲ့ဆိုင်နဲ့ဘယ်လိုပြဿနာဖြစ်လဲဆိုတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့လားဟိုကပြောလို့မရဘူးပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကတကယ်ပဲဒါတည်နေမှုမရှိအောင်လှောက်ဆောင်တာနဲ့အတူတူပဲပေါ့လေဒါလို့လည်းဆိုလို့ရှိရင်ဒီလိုမျိုးတနက်နဲ့ချောင်းမှတ်ပြတာဆိုလို့ရှိရင်လည်းလူတွေကသွားလာမရေကြတော့ဘူးအကြောင်းရုပ်နေကြရတာပေါ့
ကရင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ဖက်ကိုထပ်ပြေးတိမ်းဆောင်နေကြရတဲ့ကရင်ရွာသားတောင်းနေချီပြီးတန်လင်းမြေကမ်းနားကဒေသတွေမှာခိုလုံနေထိုင်နေကြပါတယ်။စားတောက်နေထိုင်ရေးဒုက္ခဖြစ်နေတဲ့စစ်ပြေးတည်ဒုက္ခတွေကိုတော့ထိုင်းနိုင်ငံဘက်ကပရဟိတလုပ်သူတွေကကူညီကယ်ဆယ်ရေးပစ္စည်းတွေကိုတန်လင်းမြေကိုဖျက်ပြီးသွားရောက်ပေးဝေခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာစစ်တပ်ဘက်ကထိုင်းဆက်လီတွေကိုလှမ်းပစ်နေတာလည်းဖြစ်ပါရဲ့ရှင်
။မဲရေးမှာပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။
ဒီသတင်းမှရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးမှာကတော့အယက်သားဆိုရကိုဖယ်ရှားပြီးတော့အာနာသိန်းယူထားတဲ့မြန်မာစစ်တပ်ရဲ့လူသားမဆန်တဲ့ဖမ်းဆီးတပ်ဖြတ်မှုတွေနောက်တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူလူထုကဆင်းရဲဒုက္ခကြီးလာပြီးတော့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေကအရေးတကြီးလိုအပ်နေတယ်လို့ မကြသေးခင်ကပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနဒုဝန်ကြီးနော်ထူးဖော့ကပြောပါတယ်ဒီနော်ထူးဖော့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီအမျိုးသားညီညွတ်ရေးအစိုးရတရက်ကိုပြီးခဲ့တဲ့ 16 ရက်နေ့ကပဲဒါဖွဲ့စည်းလိုက်တာပေါ့နော်ဆိုတော့ဒီအထဲမှာလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒီဝန်ကြီးနေရာကိုခန့်အပ်ခံရတဲ့ဆိုတော့ဟိုကိုယ်တိုင်ကဒါလူငယ်တိုင်းအမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့အခုလိုတာဝန်ပေးခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝန်ကြီးနေရာခန့်အပ်ခံရတဲ့အပေါ်မှာဟောဘယ်လိုခံယူထားပါသလဲအဲ့ဒါအ
ဒီမှာဆန်ခွေရေဦးဌာနမှာတာဝန်ပေးခံရတဲ့အတွက်ဒီမှာအနေနဲ့အများကြီးဝမ်းမြောက်ကြုံယူမိပါတယ်။ကုချင်မာဒီစိတ်ကောင်းစီတဲ့လူတွေမှာလူသားမဆန်တဲ့ဖန်ဆင်းမှုတွေတပ်ဖြတ်မှုတွေပြီးတော့မာဒီတိုင်းရင်းသားနယ်မြေတွေမှာထိုးစစ်စင်တပ်ဖြတ်မှုတွေကြောင့်ဒီပြည်သူလူထုတွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်။ဆိုတော့ဒီလိုရေးကြီးကာလမှာတကယ်အတူလိုအ tahu pekan yang ada tu. Cuma ini ni, ni aja, lobo tu. Cuma kita season si de, kuat le si de. Hulu ni ada tu, ye ji de cuma, jilu ye ji de tanah mah tahu pekan yang ada tu. Cuma ini ni aja, wan bang kau ini bade.
Okay, so Gulu, the Dutajan Sana Tata in a PNS and Yasiman Kangway, we need Hanama, do we need the army in a town in Kak and Layavi, so go on in a yo, Dita Wemari, Long and Utria, your song and I butcher, Barry Napin Saint Tavale, Barry Sanga Babu, your Shinny Badration.
The Mado, when you turn on in a Ganda, the Quay Bidoma, Dutajan Sayalu and the Gunjago, Babu, Pinsent Hala, the Shibade, and you can not like the Yama, the drain, the bish on Nedoka, the Shime. CGM လောက်ဆောင်နေတဲ့ဝန်ထမ်းတွေနဲ့တရားဖန်ဆီးချောင်းတော်တွေခံရတဲ့လူတွေအတွက်ရှိမယ်ဆိုတော့အဲ့ဒါတွေကိုကန္တာလိုက်ခွဲပြီးတော့မှလူအနေနဲ့အကူအညီတွေကိုတချို့ရောက်ပေးဖို့အတွက်ပြင်ဆင်ထားတာတွေရှိပါတယ်အဲ့လိုလောက်ဆောင်တဲ့နေရာမှာလည်းဒီမတို့အနေနဲ့ကတော့ဒီနိုင်ငံတကာစည်းရုံးလောက်ဆောင်ရေးတွေလုပ်မယ်ပေါ့နော် UN အဖွဲ့စည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့တက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုတိမှန်မပြုဖို့နဲ့မိတိညီနဲ့မှပူးပေါင်းပါဝင်မလုပ်ဖို့ကိုတောင်းဆိုမယ်စီရုံးလုံးဆောင်မှုတွေလုပ်မယ်အခုလိုလို့ရှိရင်ဒါကျမတို့ကြားတာပေါ့နော်ပြည်ရဲ့စက်ခွန်ရနေရာဆိုလို့ရှိရင်လည်းအမျိုးသားညီညွတ်ရေးအစိုးရအ
ဒီနေ့ကျွန်တော်တို့ဒီအချက်တွေကိုပြောပြပေးမယ်လို့လာမှာကျွန်တော်အကာရောက်တော့မှာအနေနဲ့ရောဆွေးနွေးမှုတွေလုပ်ငန်းစဉ်တွေစတင်နေပါပြီလားရှင်ဟုတ်ကဲ့စတင်နေပါပြီကျွန်တော်တို့ဟိုရေတူရေရှိလုပ်ငန်းစီစဉ်တွေရေဆွဲပြီးတော့မှာအခုဆိုလို့ရှိရင်မတလ၃လောက်ဆောင်ရမယ့်အရာတွေ၃လ၄လောက်ဆောင်ရမယ့်အရာတွေ၆လ၄လောက်ဆောင်ရမယ့်အရာတွေကိုအားလုံးဟိုရေဆွဲချထားပြီးပါပြီ ဥပမာဆိုလို့ရှိရင်ဒီတလအတွင်းမှာဆိုလို့ရှိရင်စမတို့အပြီးလောက်ဆောင်ရမယ့်အချက်တွေရှိတယ်အဲ့ဒီထဲမှာဒီတက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့ဆက်တိုက်ကြွေးဖို့ရှိတယ်ပြီးတော့မှတိုင်းရင်းသားဒေသအစီအစဉ်မှာလူသားချင်းစာနာဒီပေးနေတဲ့ CBO CSO တွေနဲ့လည်းဆက်တိုက်ကြွေးဖို့ရှိတယ်ပြီးတော့မှလက်လောကူညီတွေလိုအပ်နေတဲ့ CGM လုပ်တဲ့လူတွေရောစစ်ပေးဆောင်တွေကိုတွေ့တော့နီးလန်းရွှေရှာပြီးတော့မှ အကူအညီပို့အတွက်အစီအစဉ်တွေရှိပါတယ်။ရရှိမှာဆိုလို့ရှိရင်တော့ဒီမှာတို့ကအကူအညီလိုအပ်နေတဲ့လူထုတွေအနေနဲ့ဒီ human security ကိုပြေဝရရှိဖို့အတွက်အစီအစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှအကောင်အထည်သွားဖို့ရှိပါတယ်။
ကိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါစာနာပြနေရတဲ့သူတွေကိုပြစ်ခတ်တဲ့ချက်ကြားနှိမ့်ဆက်ညှဉ်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှန်များကိုနှိမ့်ကွပ်တာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံနေရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းကျင်းပေါ့နော်ဒီအခြေအနေအောက်မှာအခုလိုကိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျတော့ဒီအက
ဒီနေ့ဇက်ကိုဖျက်ကျော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကဒီရုံးဝင်အခုနှစ်ပြူ ဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်။အဲ့ဒါတော့ဟိုစိတ်ခေါလုပ်ငန်းလက်တွေ့လှုပ်ဆောင်နေနေရာမှာဟိုစိတ်ခေါမှုပေါ့နော်။ဒီကျင်းမှာဆိုလို့ရှိရင်လည်းဒီCDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုဇာငွေလွဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်။အဲ့တော့အခက်အခဲရတော့ရှိတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်နေနေရာမှာဒီအခ
humanitarian assistance ne patat pi do ma dai da de da jin ma le au chou yin yan ja shi tha de dai da le na kai phwe si shi de niya yi shi ya bon no so a di ne mi jin ma so lo shin yin di lu da jin sa ya ku ni ko thauk pat ni de let shi thauk pat ni de phwe twi a mya yi shi de bon no a di ma cbo de cso de shi me ngo ingo de shi me bon no so do du ne pu paung saung yet pi do ma di tong twi ni ya de a khe khe twi ko du du kwa phin shin pi do ma blu du ne wa ya de
အနေထားမှာပူပေါင်းပြီးတော့မှလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုအကူအညီတစ်ချေရောက်ပေးနိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေပါတယ်ဆိုတော့ဒီမှာလေးကျွန်မတို့ခုပြင်ချင်တာဒီရက်ပိုင်းအတွင်းမှာပဲဒီအမာတီဗီကနေပြီးတော့မှဒီမှာစစ်တပ်ကနေပြီးတော့ပြင်ညာသွားတာတစ်ခုကြားလိုက်ပါတယ်အဲ့ဒါပါလဲဆိုတော့အခုဖွဲ့စည်းလိုက်တဲ့
အောင်စစ်ကောင်စီအုပ်စုကဘယ်လိုပဲပြောပြောဒီမှာတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်ဒီမှာတို့ဒါဒီရင်ဒီဝေအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာတွေလည်းသိပါတယ်ဒီစစ်ကောင်စီကသူတို့ကိုသူတို့ကအစိုးရလို့အသိမှတ်ပြုတာတကယ်ဆိုတော့အဲ့ဒါတော်တော်လေးကိုကြီးစရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အာဏာကို
လက်နဲ့တောင်းပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှသူတို့မှလည်းသူတို့ကိုအတိအမှတ်မပြုတ်ဘဲနဲ့သူတို့ကိုသူတို့အစိုးရလို့အတိအမှတ်ပြုပြီးတော့မှအစိုးရလို့သူတို့ကိုသူတို့ခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ်ဟုတ်ကဲ့အခုဆိုလို့ရှိရင်စစောပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညီရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမြဲတမ်းကိုထောက်ခံကြတယ်နိုင်ငံတကာမှ ည်သူတွေကိုရောတစုံတရာပါပြောနိုင်မလဲအခုချိန်မှာ
အဲဒီမှာကလေစကူတိုင်းကဒီဆရာနာရှင်အောက်မှာကြီးပြင်းလာတဲ့တိုင်းသားဒေတာမှာမွေးဖွားလာတဲ့လူတယောက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆရာနာရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုဒီမှာသိတယ်အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူးကျမလည်းနောက်မျိုးဆက်ဘသူ့ကိုမှဒီဒုက္ခရဲ့ဉာဏ်ကိုမခံစားစေချင်ဘူးဆိုတော့ကျမဒီပြည်သူတွေကဒီအငူကြီးအစိုးရဘက်မှထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းသိတယ်အဲ့ဒါမလို့ဒီနိုင်ငံတကာမှာရောက်နေတဲ့ဒီမှာပြည်သူပြည်သားတွေရောပြီးတော့မှအထူးသဖြင့်ဒီမှာဒီတွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့အငြင်းစီဆိုရကိုထောက်ခံတာကဒီမှာတို့အတွက်ခွန်အားအများကြီးဖြစ်စေတယ်အဒီခွန်အားနဲ့ပဲကျွန်မတို့တွေအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်ကြိုးစားလှုံ့ဆော်သွားမယ်
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG အစိုးရအแทမှာပဲဖြစ်ဖြစ်အခုဒီကနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆေးအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးကိုရှေ့ထမ်းမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတစ်ခုဖြစ်လာမယ်ဆိုလို့ရှိရင်အမျိုးသမီးတွေအတွက်အနာဂတ်ဟာပိုပြီးတော့ကောင်းလာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ဘယ်လိုများမှန်းဆမိပါလဲ
โอเคจะเกิดการจ้าเราเลยจะมาดูในเงี้ยมาเลยเนาะดีลุงเอ๋ดีมีอุตมีดีกันเนาะยิงเตะยาเหรอกูเชื่อมาเหรอดีน้องนักการมาบ้างดีจ้าเดนเนี่ยมาเอาเชื่อมาเนี่ยกันได้ดีมาเนี่ยได้เชื่อกันเนี่ยไปวิลล์ทองนี่จ้าเลยเราเยี่ยงเยี่ยงเชื่อใจเลยลู่จะเจ็บปนเอาลุงเอ๋ดีมีอุตมีดีอ่ะเนาะไอ้ดอกไอ้ลู่เราทำมือดีกูแต่ใช้ยังข้างซ้ายดีกันตีมาพิมพ์มือเนี่ยเนี่ยเป็นมือข้างซ้ายมือเนี่ยเป็นมือเป็นตัวอะไร จีโร่ที่มาจากอุตุเรียนวิชาการเชื่อใจนะฮะอันนี้จีสุยากะยี่นิวดมีจีดุงเอจีเย่เล่าในส่วนกูที่มาจากระบบปฏิบัติเลยจีโร่แนวหน้าแม่เปิดเรื่องดิโมกราซีสุยากะจีมาอันนี้ดมีจีดุงเอจีเย่อุตส่าห์มุขขังกันได้กูที่มาจากวิดอมาเนียร์ดีเปิดวุฒิสังเกตเปิดวุฒิเจนเนอร์เล่มาเลย
เอ็นลูกป้ามาเลยตอนนี้ด้วยดูอาจจะดูจะมุ่งด้วยยังชิมาพิบัติโอเคบ้างอ่ะคุณลูกเชิงพี่พี่จ้าดีเลยด้วยซีซั่นย้ายจมาเลยโอเคซีซั่นย้ายจมาเลยนักเขียนชุดด้วยซีซั่นที่สักแค่เรื่องมีดมีแค่หน้ากูน่าสิงเกียร์รับเชื่อปาร์เลชีอ่ะคุณสบิโร่ท็อกเกนยูต้าซีซั่นที่สักท่าเรื่องตีปันเนี่ยมีเป็นยาแค่หน้าน่าสิงจ้าอย่าเอามา
American Agatha Sweden ဒီလိုက်ခွဲတာမြန်မာ engineer Dominic အောင်ဦးဆောင်ပြီးတည်ထွန်ထားတဲ့ engineer ဒီစူးစမ်းရေးရဟန်ရင်ဒေးဒီလေးဟာ 2021 ခုနှစ် April 19 ရက်တနင်္လာနေ့ကအင်္ဂါဂျိုဘော်မှာပထမဆုံးဖြစ်တဲ့အအောင်မြင်မြင်ပြန်တန်းပြပြီးသမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတာကိုဒီကြက်ပတ်မှာပြောပြပေးရစီ
Well, our team has been working over 6 years, some even longer, towards that dream.
ဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာကြိုးစားခဲ့ကြရတယ်လို့လည်းပြောပါတယ်။ဝယ်အာတီမ်ဟက်ဘင်ဝါကင်အိုဗာ6 ယီယာဆမ်အီဗန်လောင်ဂါတူဝဲဒ်သက်ဒရီးမင်းအားကျိုးဘုံမှာပထမဆုံးပြန်တန်းတဲ့အတွေ့အကြုံရခြင်းနဲ့အိမ်မှာတိုင်ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာချိန်ညာနေသူကဂျေဗီယာစခန်းကဒီရဟန်ရင်ဒီဆောင်ရေးစီမံကိန်းကိုကြည့်ချက်သူမြန်မာအင်ဂျင်နီ အခုလိုအင်ဂျင်နီယာတရဟင်ကလေးကြံတန်းနေတာကို NASA JPL စက္ကန့်ကနေတည်းရဲ့ထုတ်ဝင်ပြသကြတာဖြစ်ပါတယ်ဒီလိုကြံတန်းနိုင်အောင်ဘယ်လိုစ조사ကြရတာပါလဲ
It looks easy. I would like to take this opportunity to remind how difficult it is to fly a rotorcraft at Mars. First
and foremost, လိုနဲ့ဒီရဟင်းလေးကိုအင်္ဂါစုပေါ်မှာပထမအဦးဆုံးအဖြစ်နဲ့ပြန်မှုစ조사ရတာဘလောက်ခက်ခဲလဲဆိုတာအခွင့်အကြုံတော့ပြောပြချင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီအင်္ဂါစုပေါ်ကလေတုကတိတ်ကိုပါလွန်လို့ပါ။ကမ္ဘာနဲ့ရှင်ချင်းအပုံတရာပုံတစ်ပုံလောက်ပဲရှိပါတယ်။ကမ္ဘာမှာဆိုရင်ဟီမွန်တာတောင်ထက်3000လောက်မြင့်တဲ့နေရာကိုရောက်နေသလိုပါပဲ။အဲ့တော့လေတုကတိတ်ပါပါတယ်။ဒါကြောင့်မလို့ ingenuity ကတကယ်ပေါ့ပေါ့သေးသေးလေးစောက်တော့မှဒီအင်္ဂါစုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တင်နိုင်မှာပါ။သူ့ရဲ့အလေးချိန်ကို၄ပေါင်တောင်မပြည့်အောင်လုပ်ထားပါတယ်
။ ingenuity ရဟင်းကလေးအင်္ဂါစုပေါ်ပြန်သွန်းနိုင်တာဟာ NASA အတွက်တော့သူ့ရဲ့27ရာစု right ညင်းအောင်စူးစမ်းပြန်သန်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ်။ American နိုင်ငံမြောက်ကရိုလိုင်းနားပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းကရိုက်ကင်တောင်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်းဟင်မှာပြန်တန်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ PT-20 အကွာအဝေးကို 12 seconds နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လင်းချမ်းတွေပေါ်လာစေတဲ့လူသားတွေလေးတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု Ingenuity ကလည်းအင်ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးဘော်က Titan လားလိုမျိုးနေဆက်ကြဝလာတွေကစူးစမ်းပြလာမှုတွေကိုလှုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarczyk ကပြောပါတယ
်။ This really is a Wright Brothers moment. It's the start of a whole new kind of planetary explorationAnd we'll build on Ingenuity success.
ဒါ right you know ရဲ့အောင်မြင်မှုရကြရည်လိုမျိုးပါပဲ။ကမ္ဘာမှာစူးစမ်းမှုအသစ်တစ်ခုစလိုက်တာပါ။ Ingenuity ရဲ့အောင်မြင်မှုကနေလာမယ့်အင်္ဂါဂျိုခီးစဉ်တွေမှာဘာတွေလုပ်နိုင်မယ်ဆိုတော့ကိုသိလာစေပါရဲ့။နေဆက်ချောက်လာတဲ့ကဂျိုးတွေကိုလေ့လာတဲ့အခါပထမအနားကိုပြန်သွားကြည့်တယ်လို့သူ့ဂျိုးဘက်လမ်းမှာလေ့လာခဲ့ပြီးနောက်ပိုင်းဂျိုးဘော်သွားရင်နဲ့ပါဂျိုးဘော်မှာလေ့လာခဲ့တာပါ။အခုတော့နောက်ဂျိုးတစ်ခုပေါ်ကိုသွားပြီးပြန်တန်းနိုင်ပါပြီ။ဒါကြောင့်ဒီ ingenuity ကလေးဟာနည်းပညာအရသာမကစူးစမ်းလေ့လာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံနိုင်စွာအတွက်ကိုရလာစေပါတယ်
။ဒီညီကိုရဲ့ပထမဆုံးလေထဲပြန်တန်းနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့အခုအင်္ဂါကြပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့ ingenuity ရင်ပေါ်မှာ right ညီနောင်ရဲ့ပထမဆုံးလေရင်တောင်ပန်းအဖြစ်ပြီးဆောက်ခဲ့တဲ့ပိတ်ဆကလေးကို ingenuity ရဲ့တောင်ပန်းဆူလာပြားအောင်မှာထည့်ပေးလိုက်ပါတယ်။ကမ္ဘာမြေပြင်ကနေထိမ့်ချုပ်ပြီးပြန်တန်းတဲ့ဒီဟတ်ရင်ပြန်တန်းပုံကိုသူနဲ့ပေး200လောက်အကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂျိုဘော်သွားရင် Perseverance ကနေရယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိမ္မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂျိုမျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီရင်ပြန်ကိုတချို့ကရဟတ်ရင်တချို့က Drone လို့အမျိုးမျိုးခေါ်နေကြပါတယ်။ဒီရဟတ်ရင်ကလေးကိုအင်္ဂါဂျိုးပေါ်သွား Perseverance ရင်ရဲ့ဝမ်းပိုက်ထဲမှာခြီးပြီးထည့်ပေးလိုက်တာပါ။နက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့ဘိန်း6ဘိန်းပါ Perseverance စက်ရုပ်ရင်ကလေးဟာကမ္ဘာကနေ9လလောက်အာကာသခီးနှင်ခဲ့ပြီးမှ February 18ရက်မှာအင်္ဂါဂျိုးရဲ့ Jezero မီးရောင်ကြိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုးပေါ်ကိုလွှတ်တင်ခဲ့တဲ့ဒီရင်နှမျိုးမှာ Ingenuity ဟတ်ရင်ကိုဒီပညာဆိုင်ရာပြသမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance စက်ရုပ်ရင်ကတော့အင်္ဂါဂျိုးပေါ်မှာရှေးခေတ်ကတက်ရှိတွေများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်္ဂါဂျိုးပေါ်ကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်္ဂါဂျိုးပေါ်ကကြောက်နမူနာတွေကိုတော့နောက်မှကဘာကိုပြန်တည်ပြီးလေ့လာဆန်းစစ်မှာပါ။ဒီရဟတ်ရင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်တယ်ဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းဘက်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများအပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပြင်များဇန်လာကိုဒီမှာပဲဇန်လာလိုက်ပါမယ်။နောက်တစ်ပတ်မှာကျန်းကျေးဇန်လာပ
ကျော်ခင်မျိုးသက်အစီအစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ကမှကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာလူထုအတွက်ကောင်းကျိုးဖြစ်မဲ့သဘောတူညီချက်တစ်ခုရလာနိုင်ကြောင်းအရှိတောင်အာရှနိုင်ငံတွေဘက်ကမျှော်လင့်ထားကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မနေ့ကမှပထမဆုံးကျင်းပမယ့်အစည်းအဝေးကနေမြန်မာလူထုအတွက်အကျိုးဖြစ်စေမဲ့သဘောတူညီချက်တွေရနိုင်မယ်လို့အာဆီယံကောင်းဆောင်တွေဘက်ကမျှော်လင့်ထားကြတာပါ။မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးအပ်ခွင့်ပြုဖို့မြန်မာစစ်ကောင်းဆောင်ကိုအာဆီယံကောင်းဆောင်တွေဘက်ကမနေ့ဖြန်မှကျင်းပမယ့်ညီလာခံမှာတိုက်တွန်းကြလိမ့်မယ်လို့တန်တမန်တွေကိုကိုးကားပြီးတော့ရိုက်တာသတင်းမှရေးထားပါတယ်။ဒီညီလာခံကတော့မြန်မာအကြက်တဲကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းမှုပထမဆုံးအခိုင်အမာဂျိုးပန်းနဲ့လုပ်ရလဲဖြစ်ပါတယ်။အခုလိုမျိုးအာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာတော့မြန်မာနိုင်ငံတွင်စေဝါနဲ့စားနပ်ရိက္ခာတွေပေးပို့နိုင်မှုအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးဖြစ်ဖို့အားပေးတိုက်တွန်းဖို့အထူးကိုယ်စားလှယ်တူခန့်ထားရေးတွေပါဝင်တယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။မြန်မာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုလူသားတူအပေါ်မှာကျူးလွန်တဲ့အရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာလူငယ်ချင်းသာကွင့်အဖွဲ့ AI ကအာဆီယံအဖွဲ့အဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ ဒီလိုမျိုးမြမရေးအာဆီယံမှာဆွေးနွေးဖို့တည့်ရလိုမှာပဲရန်ကုန်မြို့မှာတော့ရပောင်းအတော်ကြာမတွေ့ခဲ့ရတဲ့ဆန္ဒပြပွဲတွေကရန်ကုန်မြို့နေရာအနှံ့မှာတကြောပြန်ပေါ်ထွက်လာပါတယ်။မွန်ပြည်နယ်တထုံမြို့ဘက်မှာတော့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒပြကြတဲ့သူတွေကိုဖြိုခွဲဖို့လာတဲ့တပ်တွေနဲ့ ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရောဘတ်လူးဝစ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီအိုကိုနားဆက်ရခြင်းကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွညီမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပ
This program has come to you from the